ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေဟာကျေးရွာတွေထဲမှာရောဒုက္ခသည်စခန်းတွေထဲမှာပါသွားလာရေးပိတ်ပင်ကန့်သတ်မှုတွေကြောင့်နေထိုင်စားသောက်ရေးအခက်အခဲဖြစ်နေကြရသလိုကျန်းမာရေးပညာရေးစောင့်ရှောက်မှုအားနေတဲ့အတွက်ပိတ်လောင်မနေခြင်းကြတော့လို့လွတ်မြောက်ရာလမ်းရှာတဲ့အနေနဲ့တခြားနိုင်ငံတွေကိုနီလန်းပေါင်းစုံတုံပြီးထွက်ခွာနေကြတာလို့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ပင်လယ်ပြင်တွေထဲမှာအသက်ဆုံးရှုံးရတဲ့အထိဒုက္ခတွေ့နေကြရပေမဲ့ဆက်ပြီးနေဖို့ကလည်းအခက်အခဲပိုကြီးမားတာမို့အသက်ဆွန့်ပြီးမိသားစုလိုက်ထွက်ခွာနေကြတာလို့လည်းရိုဟင်ဂျာတွေကပြောပါတယ်။မဆုမွန်စူးစီးတင်ပြထားပါတယ
်။အခုသတင်းပတ်တွေထဲမှာပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလာတဲ့ကလေးငယ်တွေအမျိုးသမီးတွေပါပါဝင်တဲ့ရိုဟင်ဂျာမွတ်စလင်တွေဟာတခြားနိုင်ငံတွေကိုလူကုန်ကူးသူတွေရဲ့စီစဉ်မှုကနေတဆင့်လှေတွေစီးပြီးတော့တရားမဝင်ထွက်ခွာလာနေကြတာမှာမလေးရှားပါဝင်နိုင်ငံတချို့ကပင်လယ်ပြင်တွေနဲ့ကမ်းခြေတွေမှာအစုလိုက်ထိမ့်သိမ့်ခံနေကြရပါတယ်သူတို့ဘာကြောင့်အခုလိုသူတို့နေရရင်နေရာတွေကနေပင်လယ်ပြင်ခရီးကြမ်းတွေကိုထွက်ခွာလာကြရပါသလဲရခိုင်ပြည်နယ်ထဲမှာနေထိုင်ရေးကအရန်ကိုအခက်အခဲဖြစ်လွန်းလာတဲ့အတွက်နှီးပေါင်းစုံနဲ့ထွက်ကုန်ကြတာလို့ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့သကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်ဦးလာထွန်းကအခုလိုပြောပြပါတယ
်ဘယ်လိုပြောမလဲဒီမှာရောက်ကူတဲ့လူတွေမှတိမာဒီမှာလူတွေကဘလောက်တိအဆင်ပြေလို့ဆိုရဟာလူတွေကမနေချင်းဘူးပေါ့လုံးဝကိုစိတ်ခွန်သွားတဲ့သဘောမျိုးနဲ့ကိုယ်မှရှိတဲ့ဟာတွေကိုရောင်းတယ်ရောင်းပြီးတော့ရတဲ့ပတ်စံတွေနဲ့လူခွန်ကူတဲ့လူတွေကိုလိုက်ရှာတယ်ဟိုနေ့လည်းတကူကူရှာပြီးတော့သွားကြတာပေါ့ကျွန်တော်တို့မှဘာမှကွာစီပြေတာအတွက်လာကစပါလွယ်လေးကွင်းမှာအဲ့လူမရတာခါကြတော့လူတွေကဟိုကမလေးရှားတို့တိုင်းတို့အဲ့လူနိုင်ငံတကူကူမှာတွားပြီးတော့ကိုလုံခွင်းအပေါ်နဲ့တွားနေရပေါ့ပြီးတော့သူတို့မှာမိသားစုအလိုက်တွားနေရတယ်ရှိတယ်အမျိုးသားတွေကဒီမှာကြတော့ဟိုအလောက်ခိုင်တွေရှားပါတယ်ဆိုတော့မလေးရှားရုပ်ပြီးတော့တခြားနိုင်ငံတွေတွားပြီးတော့အလောက်ခိုင်တွေလုံးမယ်အကရရဲ့လူပတ်စံတွေကိုဒီမှာပြန်ပြီးတော့ပို့မယ်သူတို့မိသားစုကအဲ့လိုစားဝတ်နေရင်းနည်းနည်းအဆင်ပြေလာမယ်အဲ့လိုပုံစံနဲ့တွားနေရတာမှာ
ပြီးခဲ့တဲ့2012ခုနှစ်ရခိုင်ပြည်နယ်တွင်အကြမ်းဖက်ပြစ်ပခါတွေထဲမှာအိုးအိမ်နေမိရှို့ဖျက်ဆီးခံရအသက်အန္တရာယ်ဆိုးရင်ချက်တွေနဲ့ထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေကိုအခုလက်ရှိရခိုင်ပြည်နယ်တွေကစခန်းတွေထဲမှာပဲထိန်းသိမ်းထားဆဲဖြစ်တယ်လို့2019တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်ချောင်သွားကြရတဲ့သိမ့်ချီတဲ့ဒုက္ခသည်တွေမှာလည်းစခန်းတွေထဲမှာပဲပိတ်လောင်မနေခြင်းကြတော့လို့အဆက်အသွယ်တွေရှာပြီးထွက်ပြေးနေကြတာလို့ဦးလာထွန်းကပြောပြပါတယ်
ကျွန်တော်လူတွေအများအပြားကတော့ဒီလူတွေ့နေကြတာဟို2000စနစ်ကတည်းကစပြီးတော့ဗောနော်အဓိကကစာဝေးနေရေးကစဟိုဗောအစစအရရဘာမှအစီအမပြေတော့လူတွေက top pop အနေနဲ့အဲ့ဒါတကူပဲ top pop အသုံးပြုကြတာဗောမောင်တော့တောင်ပိုင်းကအလေးတင်ကျော်နားကသွက်သွားတာညတယ်အရင်ကကြတော့ကိုကနေစိတ်ကိုဒီအစူရကဒီမောင်တော့တစ်ချက်လုံးဝကိုတင်းတင်းကျပ်ကျပ်အဲ့လိုလုတာရဆိုတော့တိတ်မလွေဘူးမောင်တော့မှကြတော့ဒီဖက်ကကြတော့တွေ့နေကြတာပြီးတော့ဟိုဘင်္ဂလားဒေ့ရှ်ကနေစကန်မှာလူတွေကဟိုအဆင်မပြေတာများတော့စကန်ကနေလည်းထွက်သွားတာညတယ်။သွားလန့်မှာဆိုးရတယ်။အဲ့မှာသူတို့ကပြင်နေမှာအနည်းဆုံး၁၀ရက်၂ပတ်အလောက်တိကြတယ်။သူတို့ကရိတ်ကြတွေနည်းနည်းပေါင်မှုတွေပါတွေယူသွားတယ်။အဲ့ဒါတွေပြတ်သွားရင်သူတို့ကအငဲခံရတယ်။ဘာမှမစားဘဲနဲ့အဲ့လို၃ရက်၄ရက်တစ်ပတ်နှစ်ပတ်အဲ့လိုဟာမျိုးတွေမလေးရှားတို့ဘာတို့မှရောက်သွားတဲ့လူတွေကအပြင်ပြောပြရတယ်ဒီလိုတစ်သေးတွေရှိတယ်ခင်ဗျားတို့မလာကြနဲ့တဲ့နေတွေရှိတယ်ဆိုပြီးတော့ပြောပြရတယ်ဒါမဲ့လူတွေကဘယ်လိုပြောမလဲအဲ့ဒါတွေကိုယဉ်ဆိုင်ဖို့ဆုံးဖြတ်တာပေါ့နော်ဒီမှာနေရတာတဲ့အဲ့လိုယဉ်ဆိုင်ပြီးတော့မှသူတို့ခံကောင်းရင်မလေးရှားတို့ဘာတို့မှရောက်သွားရင်နည်းနည်းဟောပေါ့ရှောင်းလာမယ်ပေါ့ရှောင်းလေလာမယ်အဲ့လိုတပြုအပေါ်မျိုးနဲ့တီးရဲနဲ့ကိုတွားနေရတာပေါ့မှာ
ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်ကြတဲ့သိမ့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကတချို့ကလည်းမြန်မာနိုင်ငံဘက်ခြမ်းကိုပြန်ဖို့မပြောင်းလဲချက်ရှိတာကြောင့်ဒီပေါင်းစုံနဲ့ထွက်ပြေးနေကြတာရှိတဲ့အတွက်ဘင်္ဂလားဒေ့ရှ်စစ်တပ်ရဲလုံခြုံရေးတွေနဲ့ဒုက္ခသည်စခန်းတာဝန်ခံတွေဘက်ကလုံခြုံရေးအထူးတင်းကြပ်ပြီးစောင့်ကြည့်နေတာတွေရှိပါတယ်လို့ဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာမွတ်စလင်ဦးအီစလန်ကပြောပြပါဗျာ။ဒီ
ဒုက္ခသည်စခန်းတွေလည်းကောင်းမြန်မာနိုင်ငံအတွင်းအနေနဲ့လည်းကောင်းလူတွေကမလေးဘာလို့တွန်းနေကြမြန်မာနိုင်ငံမှာလည်းအခုစီးရဲကာလဖြစ်နေပြီဇက်တိုင်းနောက်ဒုက္ခတွေစကမ်းမှာလည်းလူတွေကအဲစိတ်ကျပြီးတော့နေရတဲ့အတွက်ကြောင့်နောက်မြန်မာနိုင်ငံပြန်ဖို့အတွက်တော့မရေမရာဖြစ်နေတဲ့အတွက်ကြောင့်အဲလူစီးပြေးပြီးတော့တွန်းနေတာကိုတွေ့ရပါတယ်ခင်ဗျာဒီကရဲအပယ်လာကဘင်္ဂလားဒေ့ရှ်နိုင်ငံနေကြဆောင်ဆက်တွေကလူပေါင်းအဲတရားကြလဲသူတို့က လေရနဲ့တဖို့ကူစင်တာကိုသူကဖန်ဆင်းလိုက်တာသိရပါတယ်ခင်ဗျာ။လူရင်းကြဒုက္ခတွေကလူကုန်ကုန်မခိုင်ရအောင်သူတို့ကကျင်ရဲ့ချက်တုတ်တာရှိတယ်။နောက်စခန်းတိုင်းကိုအပြစ်ပေးဆက်တာလည်းရှိပါတယ်ခင်ဗျာ
။တရားမဝင်နီလန်းပေါင်းစုံနေနဲ့လှေရင်းနဲ့ထွက်ပြေးကြလို့ပင်လယ်ပြင်ထဲမှာအသက်ဆုံးရှုံးရတဲ့အထိအန္တရာယ်ကြီးမားလို့တယ်လို့အတွေ့အကြုံရှိသူတွေကတားမြစ်ကြပေမဲ့လို့စခန်းတွေထဲမှာပဲဒုက္ခရောက်ပြီးမျှော်လင့်ချက်မဲ့နေပေအစားရင်ဆိုင်ကြမယ်ဆိုတဲ့စိတ်တွေနဲ့ထွက်သွားကြတာလို့ရိုဟင်ဂျာမွတ်စလင်တွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးစနစ်တကျစီစဉ်ဆောင်ရွက်နေပါတယ်လို့ပြောဆိုထားပါတယ်ရှင်။